အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်တွင်နှစ်နိုင်ငံကြားသဘောတူညီချက်၉ခုကိုလက်မှတ်ရေးထိုးကြပါတယ်။အဲ့ဒီထက်မှာအီရန်နိုင်ငံချာဘာဟာစိတ်ကမ်းတစ်စိတ်တစ်ပိုင်းကိုအိန္ဒိယနိုင်ငံအနေနဲ့တစ်နှစ်ခွဲကြာလည်ပတ်လုဆောင်ခွင့်ရမယ်အဓိကသဘောတူညီချက်တစ်ရက်လည်းပါဝင်ပါတယ်။ဂုံးတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုပေါ်ထုတ်ဖို့အတွက်ပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကြော်ပြီးတော့အိန္ဒိယကဒီစိတ်ကမ်းဖွံ့ဖြိုးရေးကူညီလုဆောင်ပေးနေတာပါ။ချာဘာဟာစိတ်ကမ်းဟာအိန္ဒိယရဲ့ပထမဆုံးအဓိကပြည်ပစိတ်ကမ်းလုပ်ငန်းတစ်ခုဖြစ်ပြီးပါကစ္စတန်နိုင်ငံဂွါဒါစိတ်ကမ်းဖွံ့ဖြိုးရေးတရုတ်နိုင်ငံကလုပ်နေတာကိုတံပြန်လုဆောင်ချက်တစ်ခုအဖြစ်မြင်ရပါတယ်။စစ်တမ်းသင့်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကြိုးပမ်းမှုတွေကိုအရှိန်မြှင့်လုဆောင်ကြဖို့လဲနယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးကြတဲ့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့အီရန်သမ္မတဟက်ဆန်ရူဟာနီတို့ကြားသဘောတူကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးတည်ငြိမ်ရေးတာယာဝါပြောရေးနဲ့ရင်ကျိမှုမျိုးစုံရှင်တွဲနေထိုင်တဲ့စနစ်တစ်ခုကိုပြန်လည်တည်ဆောက်ဖို့အတွက်ကျွန်တော်တို့အတူတကွလှုံ့ဆော်သွားပါမယ်။ကျွန်တော်တို့ဒေသမှာအကြမ်းဖက်ဝါဒကင်းရှင်းတာကိုကျွန်တော်တို့မြင်ကျင်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။